Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်မေလ6ရက်တောက်ချနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line to meter 1925 32တို့အပြင် Facebook စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာတို့ကလည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်မှုကတော့ကျွန်မများသတင်းအောင်ပါရှင်။ဒီကနေ့ညပိုင်းထိပ်တန်းရောင်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုကအစော့ဖ်တာတမနီစစ်ရုံထဲမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလူရာကိုရွှေ့ပြောင်းပေးနေပါတယ်။မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသညှိနှိုင်းဆွေးနွေးပွဲကိုဒီကနေ့ကမ္ဘောဒီးယားဖနွမ်ပင်မှာကျင်းပပါတယ်။မြန်မာနိုင်ငံနဲ့ပဋိပက္ခတွေကြောင့်ထိုင်းနိုင်ငံပဲထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့အတွက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုကထိုင်းဆိုရကိုတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့
မတင်နိုင်သေးဘူးဆိုတော့ဘောထားထုတ်ပြန်ထားတာရှိပါမယ်။အမပြည်တစ်ခုလုံးဒီပြဿနာကြီးရှိဖို့အတွက်တော့အားလုံးပါဝင်ရေးမှုဆိုတော့မြေရတက်ရဲ့အထောက်အပံ့ဖြစ်တယ
်။စစ်ကောင်စီဥက္ကဋ္ဌကံလန်းထားတဲ့ငင်းငင်းဆွေးနွေးဖို့ကရင်နီမျိုးသားတုတ်တဲ့ပါတီ KNPP ကတက်ရောက်မှာမဟုတ်ဘူးလို့အဖွဲ့ရဲ့အတွင်းရေးမှူးခူးဒန်နီယယ်ကပြောသွားတာပါ။အပြည့်စုံကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအဟံအတားတွေဂျုံရပြီးမြန်မာအရေးမှာတိုးတက်မှုရှိတယ်လို့အာဆီယံသူကိုယ်စားလှယ်ကပြောတဲ့အကြောင်းနဲ့ရခိုင်နဲ့စကိုင်းတိုင်းဒေသအတွင်းမှာပဋိပက္ခအခြေအနေတွေနဲ့ပတ်သက်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးပါရှင်
ယူကရိန်းနိုင်ငံမာရီယိုပိုမြို့ကအဇော့စတောက်တမနီစစ်ရုံအတွင်းမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာကိုနောက်ထပ်ရွှေ့ပြောင်းတာတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။အဇော့စတောက်စစ်ရုံမှာရှိတဲ့ကျွန်တော်တို့လူတွေကိုကယ်ထုတ်ဖို့အတွက်နောက်တစ်ဆင့်ကိုအခုခါမှာလှုပ်ဆောင်နေပြီလို့ယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီကယ်ဆယ်ရေးစီစဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိဘဲနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့သူကဆက်ပြောပါတယ်။မနေ့ကြာသပတေးနေ့တုန်းကတော့အဲ့ဒီတမလီဆက်ယုံဝင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အိမ်မှာပိတ်မိနေတဲ့အရသား200ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ဖို့အတွက်နေပိုင်းမှာအပြည့်ရထားမယ်လို့ရုရှားဘက်ကကြေပေးထားပေမဲ့လည်းရုရှားတပ်တွေဆက်ယုံနဲ့ဝင်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားပြီးတော့ယူကရိန်းတပ်တွေဘက်ကခုခံတွန်းလှန်ခဲ့ကြပါတယ်။ရုရှားတပ်တွေဟာမိသမားရဲ့အကူအညီနဲ့လိုင်ကောင်းတွေတဲကနေတမလီဆက်ယုံကိုဝင်ဖို့လုပ်ခဲ့တာဖြစ်တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနအကြံပေးကပြောပါတယ်။ရုရှားဘက်ကတော့သူတို့တပ်ဖွဲ့တွေဆက်ယုံတဲ့ကိုမဝင်ဘူးလို့ညှိဆိုလိုက်ပြီးယူကရိန်းတွေဟာအရသားတွေကိုအဲဒီကနေထွက်ခွာခွင့်မပေးဘူးလို့ပြန်ဆွဆွဲပါတယ်။ယူကရိန်းသမ္မတဇလင်စကီကတော့ရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်အဲ့မှာရှိနေတဲ့အရသား200လောက်ဟာမြေောက်ဘုံခိုကျင်းထဲမှာပိတ်မိနေတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံမာရီယိုပိုမြို့နဲ့အဲဒီကအဇော့စတောက်တမနီဆက်ယုံမှာပိတ်မိနေတဲ့အရသားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်တတိယကြိမ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့ကူလာသမဂအထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကလည်းလုံခြုံရေးကောင်စီကိုမနေ့ကျသပတေးနေ့ကပြောလိုက်ပါတယ်။အခုတစ်ပတ်အတွင်းအဇော့စတောက်တမနီဆက်ယုံတွင်ကအရသား100ယောက်နဲ့အနီးအနားတစ်ပိုင်းနေရာတွေကနေအရသား400လောက်ကိုကူလာသမဂနိုင်ငံကကြက်ချင်းဒီကော်မတီဖွဲ့တို့ကပြည်လူရကိုဖြည့်ပြောင်းပေးနိုင်လိုက်တယ်လို့လည်းပြောပါတယ်။ကျွန်တော်တို့အနေနဲ့လူတွေကိုအဲ့နေရာကနေလွတ်မြောက်အောင်တတ်နိုင်သလောက်အစွမ်းကုန်ဆက်လုပ်သွားမယ်လို့အထွေမှုချုပ်ဂူထရက်စ်ကပြောပါတယ်။ဒါပေမဲ့လုပ်ငန်းစဉ်အသေးစိတ်ကိုတော့သူကမပြောခဲ့ပါဘူး။ကူလန်မကအတွင်းမှုချုပ်ဟာပြီးခဲ့တဲ့ဧပြီ26ရက်နေ့ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့မှာတွေ့ဆုံခဲ့ပြီးအဲဒီနောက်တော့သူဟာယူကရိန်းနိုင်ငံကီးဗ်မြို့ကိုသွားရောက်ပြီးတော့ယူကရိန်းသမ္မတဇလင်စကီနဲ့ဧပြီ28ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ဒါပြင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာဟာကူလန်မကဗဒိန်ရှင်နဲ့ကိုယ့်ရဲ့အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့အတွင်းမှုချုပ်ဂူထရက်စ်ကပြောလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသတွင်ညီနိုင်ဆွေးနွေးပွဲတွေကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပတာမှာအကူအညီပေးရေးကိစ္စအဟံတာတွေအများကြီးကြုံနေရပေမဲ့တိုးတက်မှုတော့ရခဲ့ပါတယ်လို့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံသူကိုယ်စားလှယ်လည်းဖြစ်သူပရက်ဆွန်ခွန်ကပြောလိုက်ပါတယ်လူရှင်နိုင်ငံတွေအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံသားမှအကူအညီပေးရေးသတ်မှတ်ချက်တွေဟာတစ်ဖက်နဲ့တစ်ဖက်ကွဲလွဲမှုတွေရှိနေတယ်လို့အစည်းအဝေးအပြီးသတင်းလာရှင်းလင်းပွဲမှာအာဆီယံသူကိုယ်စားလှယ်ကပြောတာပါလူရှင်တချို့ကအကူအညီပေးရမှာအင်ရှင်မြန်မာနိုင်ငံနဲ့ညီနိုင်တိုင်ပင်ဖို့တွတ်ဆုံမှုရှိတာကိုသူကထောက်ပြခဲ့ပါတယ်။ဒါပေမဲ့လည်းပြည်တွင်းပို့မဲ့လူသားချင်းစာနာမှုအကူအညီအပေါ်အခွန်တက်တာခွင့်ပေးဖို့မြန်မာဘက်ကလိုက်ရောခဲ့တယ်လို့ဆိုပါတယ်။ ဒီစည်းဝေးကိုမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကူကိုလိုင်းတက်ရောက်ခဲ့ပါတယ်။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်ကတော့ဒီစည်းဝေးနဲ့ပတ်သက်လို့အာဆီယံ2ကိုယ်စားလှယ်ဘက်ကသူတို့ကိုညီနိုင်တိုင်ပင်တာမျိုးမရှိပေမဲ့ကုလသမဂ္ဂအေဂျင်စီတချို့ကသူတို့ကိုတွေးဆအသိပေးတာမျိုးရှိတယ်လို့ VOA ကိုပြောပါတယ်။စည်းဝေးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆွန်ခွန်နဲ့အာဆီယံတွင်းမှုချုပ်ဒါတိုလင်ဂျော့ခွိုင်းတို့ကကုဆောင်ကမကထလှုပ်ကျင်းပါတာဖြစ်ပြီးတော့အာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စဟာမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်ပါအချက်တစ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူအားလုံးလုံးလုံးစိတ်ချပြီးအဟံတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံတွင်းစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုနဲ့ထိုးစစ်တွေကြောင့်အင်းဒီဂျင်ထိုင်းနိုင်ငံတွေကိုထွက်ပြေးလာတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေကိုနေရအတင်းပြတ်ပြန်ပို့လာတယ်မလို့ပဲအကာအကွယ်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Fortified Rights အဖွဲ့ကထိုင်းဆိုရကိုဒီနေ့တောင်းဆိုလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မှာမြန်မာဒုက္ခသည်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးတဲ့လက်လုံယာယီတရားတစ်ခုကိုထိုင်းစစ်တပ်ကဖျက်ဆီးနေတဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့မေလ3ရက်နေ့က Fortified Rights အဖွဲ့ကထုတ်ပြန်ခဲ့ပြီးဒီဗီဒီယိုဟာလူမှုကွန်ရက်မှာပြန့်နှံ့ပြီးတော့ထိုင်းနိုင်ငံမှာလည်းလူအများအပြားကြည့်ရှုခဲ့ကြပါတယ်။ထိုင်းနိုင်ငံတမဟာသုံးအခြေစိုက်စစ်တပ်ကတော့ဒါဟာနယ်စပ်ဖြတ်ကျော်တရားမဝင်မောင်းခိုကူတာတွေကိုနှိမ်နှင်းဖို့အတွက်ဖြစ်ပြီးလုံရုံလုံစင်ကိစ္စတစ်ခုသာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်။ထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာ1969ခုနှစ်ကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပေမဲ့လေရပြန်မဲ့ဆိုရင်ဘေးဒုက္ခကြောက်နေတဲ့ဒုက္ခသည်တွေကိုကာကွယ်ရမယ်တာဝန်ရှိတယ်ဆိုပြီးတော့45 rights လူခွင့်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ထားတာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံသားဒုက္ခသည် 18,000 လောက်ထိုင်းနိုင်ငံတွေကိုနယ်စပ်ဖြတ်ကျော်ထွက်ပြေးခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရခမန်းချက်ကိုကူကားပြီးတော့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံတွင်းမှာလည်းအိုးမဲ့အိမ်မဲ့ထွက်ပြေးနေတဲ့ဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပါတယ်နယ်စပ်ဒေသအထူးသဖြင့်နိုင်ငံသားဒေသတွေမှာစစ်တပ်ရဲ့ထိုးစစ်စင်တာတွေပိုတိုးလာနေပြီးနေကြဒေသကိုကျော်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပေးဖို့လိုတဲ့အကြောင်းဒေသရင်းလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ All ASEAN အဖွဲ့ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ည92.25 kHz 11683ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြညာထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ဂျပန်ဝန်ကြီးချုပ်ရဲ့ဒီပတ်ရှေ့တောင်အရှာခီးစဉ်မှာယူကရိန်းစစ်ပွဲနဲ့တရုတ်ပြဿနာကထိတ်ဆုံးပါလို့သုံးသပ်မှုတွေရှိနေပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအင်ဒိုနီးရှား၊ဗီယက်နမ်နဲ့ထိုင်းကိုသွားပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တာနဲ့တောင်တရုတ်ပင်လယ်ထဲလွတ်လပ်စွာယူကြောင်းသွားလာခွင့်တွေအတွက်ထောက်ခံမှုရဖို့အဓိကဆွေးနွေးမယ်လို့သုံးသပ်နေကြတာပါ။ဂျပန်ဝန်ကြီးချုပ်သိရဲ့နှစ်ဝက်မှာအရှိတောင်အရှာသွားနေကြအတိုင်းဖြစ်လာတဲ့ဒီခီးစဉ်တွေတောင်တရုတ်ပင်လယ်နဲ့ဓာတ်ရိုက်မထိတဲ့ထိုင်းခီးစဉ်ကတော့စီးပွားရေးပိုပါနိုင်တယ်လို့ထိုင်ဝမ်ရှိတမ်ခန်တက္ကသိုလ်တွဲဘက်ပါမောက်ခစီဆွန်ဆိုင်ကဆိုလိုက်ပါတယ်။အရင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါလက်ထက်တုန်းကတော့ထိုင်းကိုမဝင်ပဲတောင်တရုတ်ပင်လယ်နဲ့ထိနေတဲ့အင်ဒိုနီးရှားနဲ့ဗီယက်နမ်တို့ကိုပဲသွားခဲ့တာလို့ပါမောက္ခစီဆွန်ဆိုင်ကရှင်းပြပါသေးတယ်။အခုတစ်ခေါက်မှာကတရုတ်ရဲ့အာရှမှာပူအင်အားပြနိုင်ကျင့်လာတာထက်ပိုဆိုးပြီးယူကရိန်းမှာစစ်ပါဝင်တိုက်လိုက်တဲ့ရုရှားကိုတန်းခတ်ဖို့ကဝန်ကြီးချုပ်ကီရှိဒါအတွက်ပိုအရေးပါလာတယ်လို့လည်းသူကဆက်ရှင်းပြပါတယ်ခင်ဗျ။အမေရိကန်သမ္မတဦးဆောင်ကျင်းပမဲ့ကိုဗစ်ကပ္ပကပ်ရောဂါညီလာခံအတွက်မျှော်လင့်ချက်တချို့ရှိပေမဲ့ငွေကြေးအခက်အခဲလည်းရှိနေပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့လာမယ့်ဇန်နဝါရီမှာတကမ္ဘာလုံးဆိုင်ရာကိုဗစ်ညီလာခံကျင်းပပေးပြီးကိုဗစ်တိုးတိုက်ဖျက်ရေးဒုတိယဆင့်ဆွေးနွေးမှာဖြစ်ပေမဲ့ရန်ပုံငွေကတော့မရသေးပါဘူး။အမေရိကန်မှာကိုဗစ်ဒုတိယဆင့်တိုက်ဖျက်ရေးတဲ့ပိုစစ်ဆေးတာ၊ပိုကာကွယ်ဆေးထိုးတာနဲ့ကုသဇရာတွေပိုများလာတာကိုကမ္ဘာကိုချပြကူညီပေးဖို့စိတ်ကူးရှိပေမဲ့ဘတ်ဂျက်ကတော့မကျသေးဘူးဖြစ်နေပါတယ်။သမ္မတဘိုင်ဒန်လွှတ်တော်မှာတောင်းထားတဲ့5ဘီလီယံစာကမ္ဘာကိုဗစ်တိုက်ဖျက်ရေးဘတ်ဂျက်တည်ပြမှုမရသေးခင်မှာ တခြားကမ္ဘာနိုင်ငံတွေအနေနဲ့ကိုဗစ်ရံပုံငွေဝိုင်းကူပေးကြဖို့တောင်းဆိုဖို့ပြင်ထားကြောင်းလဲအမေရိကန်ရာရှိတွေကဆိုနေပါတယ်။အခုလိုအချိန်မှာအမေရိကန်နိုင်ငံရဲ့ Johnson & Johnson ကိုဗစ်ကာကွယ်ဆေးဟာသွေးခဲမှုကိုဖြစ်တောင့်ဖြစ်ခဲဖြစ်စေနိုင်တာမို့တခြားဆေးတွေမရဘဲဒီဆေးထိုးဖို့တည်တံ့လိုအပ်မှာသာထိုးကြဖို့ကျန်းမာရေးရာရှိတွေကကန့်သတ်လိုက်ပါတယ်။ American FDA အစားအစာနဲ့ဆေးဝါးကုကဲရေးဌာနက Johnson & Johnson အစားပိုထိရောက်အနေနဲ့ကင်းတဲ့Pfizer ဒါမှမဟုတ် Moderna ကိုသာထိုးကြဖို့အရင်တည်းကသတိပေးလာခဲ့ပြီးအခုလိုမနေ့ကအတိအကျထပ်ကတ်တက်လိုက်တာပါခင်ဗျ။တရုတ်နိုင်ငံမှာတော့အဆောက်အဦပြိုကျပြီးလူပေါင်း50ကျော်သေဆုံးခဲ့ရတယ်လို့တပတ်ကြာမှနောက်ဆုံးထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံအလဲပိုင်းမှာ6ထက်အဆောက်အဦရုတ်တရက်ပြိုကျခဲ့တာကြောင့်လူပေါင်း52ဦးထိသေဆုံးခဲ့ပြီး10ဦးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တရုတ်နိုင်ငံပိုင်းသတင်းတွေမှာဒီနေ့ဖော်ပြလိုက်ပါတယ်။တရုတ်နိုင်ငံအလဲပိုင်းချန်ရှားမြို့မှာပြီးခဲ့တဲ့စနေကဒီအဆောက်အဦတစ်စိတ်တစ်ပိုင်းပြိုကျခဲ့ပြီးငါးရဲ့ကြာမှာနောက်ဆုံးအသက်ရှင်ကျန်နေသူမျိုးသမီးတူကိုကယ်တင်နိုင်ခဲ့တယ်လို့လည်းရှင်ဝါသတင်းစင်မှာဖော်ပြခဲ့ပါတယ်။အခုတော့ပျောက်ဆုံးနေသူတွေအားလုံးတွေ့ထားပြီးတာမို့အပြည့်စည်ပုံကြီးကြတဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းအဆုံးသတ်လိုက်ပြီးလို့တရုတ်ရာရှိတွေကဒီနေ့သတင်းစာရှင်းလင်းပွဲတွေပြောလိုက်ပါတယ်။ဒီဆော်ဥရဲ့နှစ်ထပ်အထိအပေါ်ကနေပြိုပြီးပြီးကျလာခဲ့မှုတွေအဆောက်အဦဆိုင်ရာစီကံတွေမလိုက်နာခဲ့သူပေါင်း9ဦးကိုလည်းရေးယူထားတယ်လို့ဒီတရုတ်ရာရှိတွေကထည့်ပြောခဲ့ပါသေးတယ်။နောက်ဆုံးအထိကယ်ဆယ်ထားတဲ့ဆယ်ဦးလုံးကလည်းကျန်းမာရေးကောင်းမွန်နေပါတယ်လို့တရုတ်ရာရှိတွေကဆက်ရှင်းပြခဲ့ကြပါတယ်ခင်ဗျ။ကမ္ဘာမှာအတုံးတုံးမြင့်တက်မှုတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့် Wall Street Stock Share ဈေးကွက်မှာစိုးရိမ်မှုတွေတိုးလာပြီးဒီနေ့မှာတော့အာရှအစုရှယ်ယာတွေလည်းထိုးကျသွားပါတယ်။တရုတ်စီးပွားရေးနှေးကွေပြီး Ukraine စစ်ပွဲတွေနောက်ဆက်တွဲအားဖြင့်စီးပွားရေးကြက်တဲတွေဇက်တိုက်ကြုံလာပြီးနောက်ကမ္ဘာဈေးကွက်ပါရိုက်ခတ်မှုဖြစ်လာတာပါ။ American ဘက်မှာငွေကြေးဈေးရှော့ချပေးလိုက်တာကြောင့်ကမ္ဘာဈေးကွက်အတွက်မျှော်လင့်ချက်တချို့ရှိလာပေမဲ့ဒီချိန်မှာတော့စီးပွားဆုတ်ယက်မှုပြဿနာဖြစ်လာမှာစိုးရိမ်နေရတော့မှာတရုတ်နိုင်ငံရဲ့ကိုဗစ်ရောဂါလုံးဝကင်းရှင်ရေးဇီရိုကိုဗစ်မူဝါဒတင်ကျပ်မှုကြောင့်လည်းကမ္ဘာစီးပွားရေးထိခိုက်မှာစိုးရိမ်လာချိန်မှာဟောင်ကောင်ရဲ့အချက်ဆိုင်ခေါ်ဟန်ဆန်ညွန်ကင်းကတလာအတွင်းနေစဉ်ကျဆင်းနှုန်းအမြင့်ဆုံးဖြစ် 3.8% ခန့်ကိုထိုးကျသွားခဲ့တာပါဒါအပြင်ဟန်ဆန်ဤပညာဈေးကွက်ညွန်ကင်းရလည်းဤပညာပစ္စည်းတွေရုတ်တရက်ထိုးရောက်တာဖြစ်လာပြီးအများဆုံးထိခိုက်မှုအဖြစ်ဈေးကွက်တန်ဖိုး 5.2% ခန့်တို့ကျဆင်းသွားခဲ့ပါတယ်။တရုတ်ပြည်မှာဂျီဘက်ကရှန်ဟိုင်းကော်ပိုစစ် SHCOMP နဲ့ရှန်ဆန်ကော်ပိုနဲ့ဈေးကွက်ညွန်ကိန်းတွေလည်း200ခန့်တို့စီရော့ချသွားခဲ့ပြီးဂျပန်နီကီဈေးကွက်လည်းအကျနဲ့ဖွင့်ခဲ့ရပါတယ်။
တောက်ကြညာပိုင်းအတွက်ထိတိုင်ရောက်သတင်းတွေကိုကိုရင်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မြမအရေးအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာတစ်ချက်ဖြစ်တဲ့လူသားချင်းစာနာမှုအကူအညီပေးခွင့်ပြုရေးကိစ္စမှာမြမစစ်ကောင်စီဘက်ကလက်ခံမယ်လို့သဘောတူညီချက်ရခဲ့တယ်လို့အကူအညီတွေပေါ်မှာအခွန်ကင်းလွတ်ခွင့်ပေးဖို့ကိုလည်းသဘောတူခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုကူညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲကိုမေလ6ရက်နေ့ကကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မှာပြုလုပ်ခဲ့တာဖြစ်ပြီးအာဆီယံအဆင့်မြင့်ခေါင်းဆောင်တွေပါဝင်ဆွေးနွေးခဲ့တဲ့အကြောင်းကိုဆက်ပြီးပြောပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုကူညီပေးရေးအာဆီယံဒေသညီနိုင်ဆွေးနွေးပွဲကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာကျင်းပတာမှာအကူအညီပေးရေးကိစ္စအဟန့်အတားတွေအများကြီးကြုံနေရပေမဲ့တိုးတက်မှုရောရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးလဲဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လဲဖြစ်တဲ့ Prak Somhom ကအစည်းအဝေးပြီးမှသတင်းထုတ်တွေကိုပြောခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားဒုဝန်ကြီးချုပ်လဲဖြစ်နိုင်ငံကြီးဝန်ကြီးလဲဖြစ်တဲ့ Prak Somhom ဟာကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်မှာဒီကနေ့မေလ6ရက်နေ့ကျင်းပတဲ့အစည်းအဝေးကိုပူးတွဲဦးဆောင်ခဲ့တာပါမြန်မာနိုင်ငံကိုလူသားချင်းစာနာတဲ့အကူအညီတွေအများဆုံးပို့ဆောင်ပေးဖို့အာဆီယံလူသားချင်းစာနာမှုနဲ့တဘာဝဘေးဒဏ်စီမံဆောင်ရွက်ရေးဆိုင်ရာညှိနှိုင်းရေးယူကဆောင်ရွက်သွားမှာဖြစ်တယ်လို့စီဝေးပွဲပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအထူးကိုယ်စားလှယ် Prak Somhom ကပြောကြားခဲ့ပါတယ်။ဒီအကူအညီတွေကိုမြန်မာနိုင်ငံတွင်းကကရင်၊ကယား၊စကိုင်းအပါအဝင်ဒေသ၅ခုကိုပေးဖို့ကနဦးရထားပါတယ်။ဒီလေကဒေတာနှစ်ခုကိုတော့ဥစားပေးဆောင်ရွက်မယ်လို့အာဆီယံအထူးကိုယ်စားလှယ်ကသတင်းထုတ်တွေကိုပြောပါရယ်။လူသားချင်းစာနာတဲ့အကူအညီတွေကိုလိုအပ်နေတဲ့သူတွေအလုံးတယောက်မကျန်ပေးဖို့ဖြစ်တယ်လို့ဆိုပါရယ်
။ဘိုင်ဟာမနုစထောကိုတဲជីវဘဟက်ရူမ်ដែលဖ្សាភ្ជាប់យើងទាំងអស់គ្នា។ដូច្នេះ
လူသားချင်းစာနာမှုဆိုတဲ့ကိစ္စဟာကျွန်တော်တို့အားလုံးနဲ့ပတ်သက်နေရဲ့စိုးရိမ်မှုတစ်ရပ်ပါ။ ဒါကြောင့်မလို့မတူကွဲပြားမှုတွေကိုဘေးဖယ်ထားပြီးတော့မြန်မာလူထုအကျိုးရှိစေဖို့တုံ့နဲ့တူညှိနှိုင်းဆောင်ရွက်ဖို့လိုပါတယ
်မြန်မာပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးအကူအညီတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့ကြီးကြပ်မှုနဲ့လက်ခံထိုးပေးသွားမယ့်ကိစ္စကိုလည်းမြန်မာဘက်ကသဘောတူတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုတိုးမြှင့်လုပ်သွားဖို့လဲမြန်မာဘက်ကကတိပြုတယ်လို့အာဆီယံအထူးကိုယ်စားလှယ် Praxom ဟောမှာပြောပါတယ
်ក្រុមការងារမြန်မာនឹងប្រឹងប្រែងអស់ពីសមត្ថភាពដើម្បីពន្លឿននីតិវិធីអនុម័តសម្រាប់ការផ្ដល់ជំនួយមនុស្សធម៌ដល់មៀនម៉ានិងទទួល
លោកសាជាគញមកថោបបានពីលោកងានសិននេះញ៉ាន់សានឡောင်លោកមៀនម៉ាနိုင်ငံបកកអកောင်းဆုံးលុបបានលីមេအာဆီယံလူသားချင်းစာနာကူညီမှုဘူစင်တာနဲ့အခြားသက်ဆိုင်ရာဖွဲ့စည်းတွေဘက်ကလိုအပ်တဲ့အထောက်အထားတွေပေးပြီးတော့အချိန်မီလုပ်ငန်းဆောင်ရွက်သွားကြဖို့တောင်းဆိုပါတယ်
ဒီကနေ့စီဝေးပွဲဟာမြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထဲပေါ်ရနေရမှာတိုးတက်မှုအဖြစ်မြင်နိုင်ပေမဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့တော့အဝေးကြီးလိုသေးတယ်လို့ Royal Academy of Cambodia တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာကျွမ်းကျင်သူခင်ဖီယာကသုံးသပ်ပါတယ်
ក្រមយើងឃើញថាជំនួយមនុស្សធម៌ក្នុងក្របខ័ណ្ឌយន្តការអាស៊ាននេះគឺអត់តាមត្រូវបាន
អាស៊ានយានយាកនេះលូដាជាសាណាមុលងងាននេះអភិវៈមិនលុបសំឡេងទេបងដូច្នេះនេះស៊ូនេះបើកយ៉ាឡកកောင်းនេះဖြစ်ឡើងមែនស្រីတော့អាស៊ានបងទបោទុញីជា5ជាអកောင်းថែផលយីត្រឹកឈីឡានតឡានဖြစ်ឡើងមែនលុចំណត់ថេន
ទីស៊ីវេគូមិមាសិកកောင်းស៊ីបែកកាពីរងស៊ូវិនជីឧកូកូឡៃតែកយកខេបារេNUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကတော့ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့အာဆီယံအထူးကိုယ်စားလှယ်ဘက်ကသူတို့ကိုညှိနှိုင်းတိုင်ပင်တာမျိုးမရှိပေမဲ့ကုလသမဂ္ဂအေဂျင်စီတချို့ကသူတို့ကိုတွေးဆအတိပေးတာမျိုးရှိတယ်လို့ VOA ကပြောပါတယ်American ASEAN ထိပ်သီးစီးပွဲပွဲကျင်းပပြီးချိန်မေလအလယ်ပိုင်းကျရင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နဲ့အတူမြန်မာနိုင်ငံဆိုင်ရာ ASEAN အထူးကိုယ်စားလှယ်လေးလိုက်ပါသွားမှာဖြစ်ပါတယ်ရှင်။မြန်မာအရေးမှာတိုးတက်မှုတွေရှိတဲ့အကြောင်း ASEAN အထူးကိုယ်စားလှယ်ပြောထားတဲ့အကြောင်းမှာအခုဆက်ပြီးတော့ဒီစစ်ကောင်စီငင်းငင်းဆွေးနွေးပွဲနဲ့ပတ်သက်ပြီးတိုင်းသားလက်နက်ကင်အဖွဲ့တချို့ရဲ့သဘောထားကဘယ်လိုရှိပါသလဲ။စစ်ကောင်စီဥက္ကဋ္ဌကမ်းလှမ်းတဲ့ငင်းငယ်ဆွေးနွေးဖို့ကရင်နီအမျိုးသားတူတေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ကတက်ရောက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒီလိုမတက်ဖို့ဆုံးဖြတ်တာဟာအမှန်တကယ်ငြင်းချမ်းဖို့အတွက်ပါဝင်ဆွေးနွေးတဲ့သူတွေကိုမဖိတ်ခေါ်တာပြီးတော့လက်ရှိနယ်မြေတွင်းမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာတွေကြောင့်လို့လည်းပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုသားညွန့်ပြောပြပေးပါမယ်ရှင်။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကညီငယ်ရေးဆွေးနွေးဖို့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုရုပ်မြင်သံကြားကနေတဆင့်ဖိတ်ခေါ်ခဲ့တယ်လို့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီငယ်ရေးဖော်ဆောင်မှုကော်မတီကလည်းစာပေးပို့ပြီးတော့ဖိတ်ခေါ်ထားပါတယ်။လက်တလောစစ်ကောင်စီနဲ့စီးပရိပခါတွေရှိနေတဲ့ကရင်အမျိုးသားတူတက်ရေးပါတီ KNPP ကဒီညီငယ်ရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းဖွဲ့ရဲ့တွင်းမှုတက်ခူးဒန်နီယယ်က VOA ကိုပြောပါတယ်။
အကျွန်တော်တို့ကတော့မတက်နိုင်သေးဘူးဆိုတာကတော့ဘောထားထုတ်ပြန်ထားတာရှိပါမယ်။ပေါ်မှာဒီကုလိုဒီပြဿနာကြီးရှိဖို့တော့အလုံးပါဝင်ရမှုဆိုတော့မြေရတခွဲထားတာဖြစ်တယ်။ဒီအနာတိုင်းမှုဖြစ်ပွားတာက NLD အစိုးရနဲ့တတ်နဲ့ဖြစ်တာဖြစ်တယ်။ဆိုတော့အခုက NLD အစိုးရနဲ့ဆက်ဆက်တဲ့ CRPH တို့ NUG တို့နောက်ကလူထုတွေကလောကလည်းပါဝင်လာတဲ့ PDF တို့တို့ရဲ့ဒီအဖွဲ့တွေကိုမခေါ်ဘူး။အဓိကပြန်မှာဖြစ်နေတဲ့အဖွဲ့တွေကိုချက်ပြီးမှကြာတဲ့တိုင်းသားတွေခေါ်တဲ့ဆိုတော့ဒါဒီဆွနေမှုကအောင်မြင်မယ်မဟုတ်ဘူးဆိုတော့ကျွန်တော်ကတော့ဒီလိုပဲမြင်လို့ဟုတ်လေ
တဆုံဆွနေကလန်းချိန်မှာပဲစစ်ကောင်စီဘက်ကစစ်စင်ရေးတွေလုပ်နေတယ်လို့ကြေးရော်တွေကိုမိရှို့တာရွာသားတွေကိုတတ်ဖြတ်တာတွေရှိနေတဲ့အတွက်ယုံကြည်မှုပြက်ပြားစေတဲ့အကြောင်းခူးဒန်နီယယ်တွေကဆက်ပြောပါတယ
်အာဆွနေဘက်ကော်ယူတယ်ဒီချိန်လုံးမှာတော့ခေါ်ယူတယ်တစ်ဖက်မှာကကျွန်တော်နဲ့မြင်မှာစစ်စီရေးဒီကမရတာဘူးတော့ဒီလူထုရင်းရဲ့အခြေရမီဒီကိုမြေရှုဖြစ်စီတာဒါတို့ဖားစီတာတို့တပ်ဖြတ်တာတို့ရှိနေတော့ပဲဆိုတော့ကျွန်တော်တို့အနေနဲ့တော့ယူကြည်မှုရှိဘူးဒီအချက်မျိုးကျင်းမယူကြည်မှုရှိဘူ
း KNPP ဖွဲ့ဟာ NCA ပြည်အစာချုပ်ကိုလက်မှတ်ရေးမထိုးထားတဲ့အဖွဲ့ဖြစ်ပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတပ်ဦးကလည်းဒီစစ်နေဘက်ကိုတယောက်ဖို့အစီအစဉ်မရှိတဲ့အကြောင်း CNF ပြောခွင့်ရသူ Slide ထက်နီကပြောပါတယ်
ဒီနေ့နဲ့ကတော့ကျွန်တော်တို့ဒီမင်းအောင်ထိုင်ရဲ့ထိတ်ခေါ်မှုကိုတက်မှာမဟုတ်ပါဘူးခင်ဗျာဒီနေ့မြန်မာနိုင်ငံကြီးပြည်ထက်ခါကကျွန်တော်တို့တိုင်းသားလေးနဲ့ကိုင်နဲ့ဒီချစ်ကောင်စီကြားဖြည့်ရှင်းပြီးတော့ခင်ဗျာနိုင်ငံကြီးပြည်ထက်ခါမှာတော့အဲ့ဒီဒီလူလူထုနဲ့ချစ်ကောင်စီကြားကဖြစ်နေတဲ့နိုင်ငံကြီးပြည်ထက်ခါဖြစ်နေတယ်အဲ့ဒါပြီးတော့သူ့ခေတ်ကြာ ချက်မှာအမှတ်ခံချက်စသဖြင့်အဲ့ဒါတွေဘာမှမရှိဘူးဆိုလို့အဲ့ဒါကတော့ရေဘူးရစံတွဲနဲ့ထိတ်ခုံဖြစ်တဲ့အတွက်တက်မှာမဟုတ်ပါဘူ
းဒီရက်ပိုင်းတွေအတွက်မှာချင်းပြည်နယ်ဟာခါနဲ့ဖလန်ဂျာမှာတိုက်ပွဲတွေကဆက်လက်ဖြစ်နေပါတယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တို့ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ခုခံတိုက်ခိုက်မှုအများဆုံးရှိတဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်ဒေသတွင်းမှာထိခိုက်သေးရောက်မှုတွေလည်းကြီးပါတယ်စစ်ကောင်စီဘက်ကတော့ညီညာရေးစနစ်ပွဲတက်မတက်ကိုဒီလ၈ရက်နေ့နောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ပြောဆိုထားတာပါဒါပေမဲ့လည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတော်များများကတော့တက်မယ်မတက်ဘူးဆိုတာကိုတိတိကျကျသတင်းထုတ်ပြန်တာမျိုးတွေမရှိသေးပါဘူး NCA အဖြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ကတော့စစ်ကောင်စီရဲ့ဒီဖိတ်ခေါ်ချက်ပေါ်မှာအမြင်သဘောထားစုစည်းနိုင်ဖို့အထူးအစည်းအဝေးတစ်ရက်ကိုဗီဒီယိုကွန်ဖရင့်နဲ့နှစ်ရက်ကြာကျင်းပနေပါတယ်PPST မှာလက်ရှိစွန့်နေတဲ့အဖွဲ့ခုနှစ်ဖွဲ့ဟာညီညာရေးစွန့်ပွဲတယောက်မှဖြစ်တဲ့ကြောင့်သတင်းတွေထွက်ပေါ်နေပေမဲ့ဒီသတင်းကိုညှဉ်းဆဲမှုတွေလည်းရှိပါတယ်။ဒီအစည်းအဝေးမှာပါဝင်တယောက်နေတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကတော့တက်မတက်ဆိုတာအပြည့်အပြတ်မဆုံးဖြတ်ရသေးတဲ့ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခွန်ထွန်းတင်ကပြောပါတယ
်။လောလောဆယ်တော့ကျွန်တော်တို့ဟို PPST ရဲ့ဟိုဆုံးဖြတ်ချက်ကိုစောင့်ဦးမယ်ဗျာ။ PPST စည်းဝေးပြီးရင်ကျွန်တော်တို့အဖွဲ့ကအစည်းအဝေးကြံဆိုင်ဖို့ရှိတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ကဆုံးဖြတ်လို့ရမှာပါ
လက်ရှိမှာတော့ NCA လက်မှတ်မထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းဒီအစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့တရားဝင်ထုတ်ပြန်ထားပါတယ်။ NCA လက်မှတ်ထိုးထားတဲ့ KIO မျိုးသားအစည်းအရုံး KNU မှာတော့မတက်ဘူးဆိုပြီးတော့ပြောတဲ့ခေါင်းဆောင်ပိုင်းရှိသလိုပဲအောက်တမူဒူစေဖို့တက်ရောက်လိမ့်မယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ရေးထိုးထားတဲ့အထက်ကခုနှစ်ဖွဲ့တက်ရောက်နိုင်ခြေရှိတယ်လို့သတင်းဌာနတွေကပြောဆိုထားပါတယ်ခင်ဗျာ။
စစ်ကောင်စီညီညီဆွေးနွေးပွဲတိုင်းသားလက်နက်ကင်တချို့ရဲ့သဘောထားကိုကိုသားညုံပြောပြပေးခဲ့တာပါရှင်ဒီလိုစစ်ကောင်စီဘက်ကညီညီဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့အချိန်မှာပဲရခိုင်ဒေသစစ်ကောင်စီလက်အောက်ခံစစ်တိုင်းမှုဟာအောက်ခြေမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးတာတွေရှိတယ်လို့အေအေပြောခွင့်ရခိုင်သူခါကပြောပါတယ်လက်ရှိမှာတော့စစ်ကောင်စီအနေနဲ့မြို့ဝင်မြို့ရွယ်တွေမှာစစ်ဆေးရေးတင်းကျပ်တာတွေကုန်ပစ္စည်းတည်ယူခွင့်ကန့်သတ်တာတွေဒေသခံတွေကိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးတာတွေကိုလည်းရှိတယ်လို့ဒေသခံတွေကလည်းပြောဆိုပါတယ်ဒီကြောင့်မို့လို့ရန်ကုန်ကပြည်ပို့ထားတဲ့တည်င်းကိုကိုသိန်းထိုင်ပြောပြပေးပါရှင်
။ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်တာတွေကုန်ပစ္စည်းတည်ယူခွင့်တင်းကျပ်တာတွေရှိနေပြီးရခိုင်ဒေသခံတွေကိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးတာတွေပြီးခဲ့တဲ့လပိုင်းအတွင်းပေါ်ပေါက်ခဲ့ပါတယ်။ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့နတ်ကစားဥက္ကဋ္ဌကငင်းချိုင်းဆင်းနေဖို့ဖိတ်ခေါ်ထားပြီးမဲ့အောက်ခြေမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးတာတွေရှိနေတယ်လို့ VOE ကိုပြောပါတယ်
။တစ်ဖက်နဲ့တစ်ဖက်လိုအပ်ရင်လိုအပ်သလိုတွဲဆုံဆွေးနွေးကြတယ်ဆိုတာကတော့ဟိုဒါဟာကောင်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်ဗျ။ဒါပေမဲ့တစ်ဖက်မှာဒီနတ်ဆကဥက္ကဋ္ဌကငင်းချိုင်းဆွေးနွေးဖို့ဟိုဖိုက်ကိုနေချိန်မှာဒီသူ့ရဲ့လက်အောက်ခံစစ်တိုက်မှုတွေကဒီအောက်ခြေမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးနေတာတွေကတော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုဟိုပြက်ပြားစေတဲ့လောက်ရတွေဖြစ်တယ်ဗျ။ဟိုယုံကြည်မှုပြက်လို့ရှိရင်တော့ဒီကြံတဲ့တခြားခြေဆက်ဆွေးနွေးရေးကိစ္စတွေအတွက်ဒါအများကြီးအနှောင့်အယှက်အတားအဆီးတွေဖြစ်သွားတာပေါ့ဗျ
။စစ်ကောင်စီကခံထားတဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုမြေပြင်မှာနှီးမျိုးစုံနဲ့ပြဿနာဖန်တီးနေတယ်ဆိုပြီးပြဿနာပိုတက်လာအောင်မလုပ်ဖို့ရခိုင်လက်နက်ကိုင်အေအေအဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက်ပေါ်မှာသတိပေးရေးတင်ထားတဲ့နောက်ရခိုင်မှာစီအေးတင်းမှုတွေရှိလာမလားစိုးရိမ်မှုတွေတိုးလာပါတယ်။ရခိုင်ပြည်နယ်မှာဒီနေ့အတွင်းအေအေအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးရခိုင်ဒေသခံတွေကိုဖမ်းဆီးတာတွေများနေသလိုရခိုင်ပြည်နယ်ကိုဝင်လာတဲ့ကုန်ပစ္စည်းတွေကိုစစ်ကောင်စီဘက်ကကန့်သတ်ထားတာတွေရှိတယ်လို့လည်းရခိုင်နိုင်ငံရေးလေလာသူကိုထွန်းကြည်ကပြောပါတယ်။
ကုန်ကြီး2022မှာအေးစစ်ကောင်စီဘက်ကနေပြီးတော့အဲနဲ့စစ်ကြတယ်ဆိုပြီးတော့ဖမ်းဆီးမှုတွေပြန်ပေါ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲနောက်တစ်ချက်ကတော့ခိုင်ပြင်းတွေကိုဝင်လာတဲ့ကုန်ပစ္စည်းတွေအကုန်လုံးကိုဒီနတ်ပခါမှုရဲ့စမ်းမှုရဲ့လက်မှတ်ပါမှဝင်လို့ရတယ်ဝင်လို့ရတယ်ပေါ့နော်ဆိုတော့တချို့ guide တွေကလည်းနေဝင်ရင်ဖျားလို့မရတော့ဖျားလို့မရတဲ့နေရာတော့ဓာတ်ကြီးရှိနေတယ်ဆိုတော့ဒီတင်းကြမှုတွေပြည်ပြည်မှာတင်းကြမှုတွေကတော်တော်လေးအာများတယ်လို့ပြောလို့ရတယ်ပေါ့နော်
2020ပြည်နှစ်စက်တင်ဘာလကုန်ပိုင်းလောက်ခရဲကတပ်မတော်နဲ့အေအေအဖွဲ့ကြားတိုက်ပွဲတွေရပ်တန့်ခဲ့ပြီးတပ်နဲ့အေအေအဖွဲ့တွေရဲ့နေမီခေါင်းဆောင်တွေတီးသန့်တွဲဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကန်အေအေအဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးဘိုင်းနဲ့တရားစီရင်ရေးဘိုင်းတွေကိုကင်တွယ်ထိန်းချုပ်ဖို့စတင်လှုပ်ဆောင်လာတာပါ။လက်ရှိမြေပြင်နေထားရရခိုင်ပြည်နယ်ကမြို့နယ်အများဆုံးမှာမြို့ပေါ်ရပ်ကွက်တွေကလွယ်ပြီးခြေလက်ဒေသတွေမှာစစ်ကောင်စီရဲ့အုပ်ချုပ်ရေးတဲ့ULAA ရဲ့အုပ်ချုပ်ရေးကပို့ပြီးတော့အားကောင်းနေတယ်လို့ကုထွန်းကြီးကပြောပါတယ
်လက်ရှိမြေပြင်မှာတော့မျိုးအများဆုံးပါဒီစစ်တွေကလွဲပေါ့နော်မျိုးအများဆုံးမျိုးနယ်အများဆုံးမှာတော့အာစစ်ကောင်စီဘက်ကတရားရုံးတွေအလောင်းမဖြစ်တာတွေ့တယ်အ
အဲ့တော့တခြားဒီဌာနအကျမ်းမာရေးပညာရေးကတော့သူ့အတူဒီစစ်ကောင်စီဖက်ကပဲဆက်ပြီးတော့နေပါနေပေါ့နော်ဒီအောက်ရှောက်ရေးပန်းเนี่ยအဲတရားဥပဒေစိုးမိုးရေးပန်းကိုတော့မြို့ပေါ်ရပ်ွက်တယ်မြို့ပေါ်ကိုပြေးလိုက်လို့ရှိရင်ခံပြီးအဲဒီဖက်ဆိုလို့ရှိရင်ကြောက်ဖြူတောင်ကောက်ကြီးပေါ့လေနော်ဟိုအများစုကတော့ဒီ
ဒီကောင်စီဖက်ကလည်းဒီယူအာရီမှာပုံမှန်ကင်းလှည့်တာတော့ပါတော့ကတော့သူတို့လောက်နေရတယ်ရှိတယ်ဒါပေမဲ့ဒီအောက်ရှောက်ရေးရန်တရားကြီးတခုလုံးကတော့ဒီယူအယ်လေဖက်ကအပါစီရနေတာကိုတွေ့ရတယ်ဟုတ်စစ်တပ်ဘက်ကတော့ရခိုင်ပြည်နယ်မှာယူအယ်လေဖွဲ့တရားစီရင်မှုတွေလည်းလူတွေဝင်ရောက်ပတ်သက်ခြင်းမလုပ်ကြဘူးယူအယ်လေဖွဲ့ဝင်တွေရှိရင်သတင်းပေးဖို့ဒေသခံတွေကိုနှုတ်နဲ့ဓာတ်မြစ်ထား
ပါရှင်အခုတော့သခိုင်းတိုင်းဘက်မှာဒီကျေးရွာတချို့မိရှုခံရတဲ့အကြောင်းကိုဆက်ချင်ပါတယ်စီးရဲတင်းမာနေတဲ့သခိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသတင်းသားကျေးရွာဟာဒီမနေ့မှမိရှုခံရတယ်လို့ရွာသားတွေကပြောပါတယ်အင်ဂျီဘလောက်မိသိင်းခဲ့တယ်ဆိုတာတော့မသိရသေးပေမဲ့လည်းရွာသား 9,000 ကျော်ဟာတောတောင်တဲ့စစ်ဘေးတိမ်းရှောင်နေရပြီးတော့အခက်အခဲတွေရှိတယ်လို့လည်းစီးဘေးရှောင်ရေးကိုကူညီနေတဲ့သူတွေကပြောပါတယ်ဒီသတင်းကိုတော့ရန်ကုန်ကပြပို့ထားတာကိုမဆုမွန်ပြောပြပေးပါမယ်ရှင်
စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသကတင်သားရွာဟာဒီကနေ့မေလ6ရက်နေ့မှာမိရှုခံလိုက်ရတယ်လို့တင်သားကျေးရွာသားတဦးကပြောပြပါတယ်
။တင်သားရွာကိုအခုစတင်မိရှုနေပြီဗျ။၈နှစ်ခွဲဗျ။လောက်ချောဘတော်လိုရှုနေတာပဲ။ကုလဲရှုနေတော့မယ်။စက်ကောင်ကြီးရနေမှာအခုကြည့်ပြရွာတွေကိုလက်နေကြီးနဲ့ထူလို့ရွာသားတွေကတော့အကုန်လုံးတော်တယ်တောင်နေတယ်ဆိုအကုန်လုံးကြောက်နေကြရတယ်ရှာဖို့ရဲ့တင်သားရဲ့ရရှိလို့တိုင်းနေတော့ဒီလိုအားသာကြော်ပါတယ်။9,000ကျော်ကြည့်တော့
ဒီကနေ့ကလင်းမြို့နယ်တောင်ပိုင်းဒေသမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီတပ်တွေကအင်ဂျီ1,000ကျော်လောက်ရှိတဲ့တင်သားရွာကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောတာပါတင်သားရွာနဲ့အနီးဝန်းကျင်ကရှားဖို့ရွာသားတွေလည်းမြစ်သားမြစ်ရဲ့တစ်ဖက်ကတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူကပြောပါတယ်တင်သားရွာကိုစစ်ကောင်စီတပ်ကနေမီးရှို့တယ်လို့ပြောဆိုနေတဲ့အပေါ်အခြေအနေကိုသိရနိုင်မှုစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူးဒီလိုကျေးရွာမိရှုခံရပေမဲ့စစ်ကောင်စီတပ်တွေကရွာထဲမှာရှိနေတဲ့အပြင်ဒေသခံရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကြောင့်အခြေအနေကိုသိဖို့မလွယ်ဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းအဖွဲ့တို့ကြားဒီလမေလဇန်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့မေလ2ရက်နေ့ကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်အရှိစီးကျေးရွာမိရှို့ခံရပြီးတော့ရွာသားထောင်ချီဟာလက်ရှိအိုးအိမ်မဲ့ဖြစ်ပြီးအတိဒုက္ခရောက်နေကြရတယ်လို့သူတို့ကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးကပြောပြပါတယ်
။မြေအရှိပကံပဲခင်တော်တဲ့နေရာမှာရှောင်နေကြတယ်တောင်ကြားထိုင်မှာရှောင်ကြတယ်ဒါပြီးတော့တချို့ကျတော့ရွာနာနီးကျုပ်သက်ပေါ်တော့အာနာသိန်းကောင်စီတပ်သားတွေမလာတဲ့နေရာမှာရှောင်ကြလည်းရှိရပြ။ဒီပိုင်းလေးမှာမိုးကလည်းရွာလိုက်တော့မိုးကမရှိဘဲနဲ့ဒီတိုင်းကွင်းပြင်ကြီးကြီးမှနေတဲ့ဟာရောမိုးကတွေကြီးကလိုရတယ်ပေါ်တော့အရန်ဖြားတာနိုင်လည်းဖြစ်နေကြတာမိုးလေးကလည်းကြားလိုက်တော့ကကျတော့ကျေကျေတော်တော်ဖြစ်နေကြ။
အင်ဂျီ600ကျော်မိရှုခံထားရတဲ့အရှိစီးကျေးရွာမိဘေးတင့်သူတွေဟာလက်ရှိသူတို့စားတောက်ရေးမှာလည်းအခက်အခဲရှိနေကြတယ်လို့ဆက်ပြောပါတယ်
။အင်းမိရှုခံရတော့600အနည်းဆုံးလို့စစ်တေးရှောင်းတာတော့ဥယျာရတော့1000ကျန်းရှိမှာဗျာ။1000ဝန်းကျင်မှာတော့ရှိမှာဗျာ။ပြေးလွှားနေကြတာဥယျာရတော့အခုချိန်ကထိရတော့ထိထိရောက်ကြီးကူညီမှုကမဆက်တွေ့သေးဘူးဗျာ။ထိထိရောက်ကြီးလည်းမကူညီနိုင်ကြသေးဘူးဗျာ။ဒီဟာနာနေချင်းနေရပဲတတ်နိုင်ဆုံးကူညီမကြတဲ့နေသားဗျာအခုတော့
မေလ3ရက်နေ့ကလည်းအရှိစီးရွာတင်သားနောက်ရှားတော်ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းအဖွဲ့တို့ကြားတိုက်ပွဲတွေကတိုက်လျှောက်ဖြစ်ပွားနေသလိုလေကြောင်းရဟတ်ရင်3တိုက်ခိုက်တဲ့အထိပြင်းထန်ခဲ့ပါတယ်။လက်ရှိမီးရှို့ခံရတဲ့ရွာတွေဖြစ်တဲ့တင်သားရွာနဲ့အရှိစီးရွာသားတွေဟာမြစ်သားမြစ်ရဲ့အရှိတ်ကန်တောတောင်ထဲနဲ့ရာခင်းနေထဲမှာနေထိုင်နေကြရပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့တနှစ်ကျော်ကာလအတွင်းလက်နက်ကင်ပြည်ပခါတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတွေမှာဒုက္ခသည်အစ်စ်က3,300 ထိရှိလာပြီးကရင်ကယားရှမ်းမွန်တနင်္လာရီပဲခူးတိုင်းပါဝင်မြန်မာနိုင်ငံတဝန်းမှာတော့အလုံးပေါင်းဒုက္ခသည်အစ်စ်က6,000နီးပါးရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကစည်ရင်းပြုစုထားပါတယ်ရှင်
စကိုင်းဘက်မှာကြေးရွာတချို့မိရှုခံရပြီးတော့ရွာကန်တွေဒုက္ခရောက်နေတဲ့အကြောင်းကိုမဆုမွန်ပြောပြပေးခဲ့ရပါရှင်။ဒီဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းပင်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တောက်ကြညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေပြီးတော့ line to 1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ညတိုင်းတင်ဆက်ပေးနေကြဒီအပတ်စဉ်ကဏ္ဍတွေကနေပြီးတော့တောက်ကြညတွေဒီတုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်သိပ္ပံနဲ့ဤပညာအစီအစဉ်တွေဒီအစီအစဉ်တွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်အမေရိကန်ပြည်ထောင်စုမှာတတိယဖြတ်ခြားခွင့်တရားဝင်ခွင့်ပြုထားတဲ့ဆုံးဖြတ်ချက်ကိုတရားရုံးကပြန်ပြီးတော့ပြင်ဆင်ပြဋ္ဌာန်းဖို့ကြိုးစားနေတဲ့တရားသူကြီးတွေရဲ့သဘောထားမူကြမ်းဟာဒီသတင်းပတ်ထဲမှာပေါက်ကြားခဲ့ပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုတဝန်းကန့်ကွက်တဲ့သူတွေထောက်ခံတဲ့သူတွေအများပြားစုဝေးဆန္ဒပြနေကြပါတယ်ဘာကြောင့်ဒီလိုကန့်ကွက်ကြတာလဲ ဘာကြောင့်ထောက်ခံကြတာလဲ တကယ်လို့ဒီပြဋ္ဌာန်းချက်ကိုပြင်ဆင်လိုက်မယ်ဆိုရင်အမျိုးသမီးတွေအတွက်ဘယ်လိုသက်ရောက်မှုတွေဖြစ်လာနိုင်မှာတလဲ ဒီ Roe v. Wade လို့တည်ထားကြတဲ့အမျိုးသမီးတွေတရီသားဖြတ်ချခွင့်တရားဝင်ခွင့်ပြုချက်နဲ့ပတ်သက်ပြီးတော့အမျိုးသမီးတွေကြားမှာဘယ်လိုသဘောထားကွဲလွဲမှုတွေရှိနေပါတလဲ ဒါတွေကိုဒီသတင်းပတ်အမျိုးသမီးကန္တာမှာမတ်ခင်ဖြူထွေးစူးစီးတင်ပြပေးထားပါတယ်ရှင်
There's a path we must choose sometime. Gotta stand up and fight sometime.
I'm here to say the word power! 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 ဒီကိုတရားဝင်တရေသားဖြတ်ချခွင့်ပြုထားတဲ့တရားရုံးချုပ်ရဲ့ Roe v. Wade ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့ပြင်နေတဲ့တရားရုံးချုပ်တရားသူကြီးတွေရဲ့သဘောထားမူကြမ်းတရက်ကို Political သတင်းစာကဒီနေ့လာနေ့ကဖော်ပြခဲ့ပြီးတဲ့နောက်တရားသူကြီးချုပ် John Roberts ကလည်းဒီမူကြမ်းမှန်ကန်တဲ့အကြောင်းအတည်ပြုလိုက်တာကြောင့်တရေသားဖြတ်ချခွင့်ထောက်ခံသူတွေမကြေမနက်ကန့်ကွက်ဆန္ဒပြနေကြတာပါ။ Washington မြို့တော်ကတရားရုံးချုပ်ရှေ့မှာဆန္ဒပြနေသူတွေကအခုလိုပြောပါတယ်
And I can't believe that they now have to live through this again and that there might be back alley abortions again.
အမျိုးသမီးတွေဟိုးအရင်ခေတ်ဟောင်းကိုပြန်ဖြတ်တန်းရအောင်မယ်ဆိုတာကတော့မယုံနိုင်စရာပါပဲ။လူတွေမသိအောင်ဖုံးကွယ်ပြီးကိုဝင်ဖြတ်ချရတာမျိုးတွေပြန်ဖြစ်လာနိုင်ပါ रे ။ကိုဝင်ဖြတ်ချရတာတွေဆိုတာကဆက်ရှိနေဦးမှာပါပဲ။ဘယ်တော့မှပျောက်သွားမယ့်ကိစ္စမဟုတ်ပါဘူး။ခုလောက်ရက်ကအမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရက်တွေကိုပြစ်ပယ်တာပါ။
ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကဆန္ဒပြပွဲမှာပါဝင်သူအမျိုးသမီးတဦးကလည်းအခုလိုပြောပါတယ
်။ I am offended and upset that our rights are being taken away. I mean, this is not just about abortion. This is about
ကျမတို့ရဲ့အခွင့်အရေးတွေပြန်ရုပ်သိမ်းခံရမှာကိုလုံးဝမကျင့်သက်ပါဘူး။ဒါကဒရေသားဖြတ်ချခွင့်အခွင့်အရေးတသက်မဟုတ်ပါဘူး။ကျမ်းမာရေးကိစ္စဖြစ်ပါတယ
်။နယူးယောက်မြို့မှာပြည်သူကျမ်းမာရေးနဲ့လူမှုတရားမျှတရေးဘာသာရေးတင်ကြားပေးနေတဲ့ကျောင်းဆရာမGenerally Goldman ကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
် For two generations women have been able to make their choices about when and if they want to have children and it this completely ignores the reality
အမျိုးသမီးတွေအနေနဲ့သူတို့ကလေးယူမယ်မယူဘူးဘယ်အချိန်မှာယူမလဲဆိုတာကိုသူတို့ကိုယ်တိုင်ဆုံးဖြတ်ခွင့်ကိုမျိုးဆက်20လောက်ရလာခဲ့တာပါအခုတရားရုံးချုပ်ရဲ့သဘောထားကအမျိုးသမီးတွေရဲ့လက်တွေ့ဘဝအခြေအနေကိုလုံးဝလျှင့်တူရှုလိုက်တာပါပဲအမျိုးသမီးတွေရဲ့ဘဝတွေကိုဖျက်ပစ်လိုက်တာပါဒီလိုမျိုးလုံနိုင်တာမအံ့ဩပေမဲ့အရန်ဒေါသထွက်ရပါတယ
်ဒီလိုတရေသားဖြတ်ချခွင့်ထောက်ခံတဲ့သူတွေအများပြားရှိတယ်လို့ကြားကိုစန့်ကျင်ကန့်ကွက်တဲ့သူတွေလည်းရှိပါတယ်အထူးသဖြင့် Republican အများစုနေထိုင်တဲ့ပြည်နယ်တွေကတရေသားဖြတ်ချခွင့်အခွင့်အရေးကိုပြန်ရုပ်သိမ်းဖို့လိုလားနေကြတာပါအရီဇိုနာပြည်နယ်ဖီနစ်မြို့မှာဒရေသားဖြတ်ချခွင့်စတင်သူတွေပို့ထူနေကဆန္ဒပြနေကြတာဖြစ်ပါတယ်။သူတို့ကတော့ဒရေသားဖြတ်ချတာဟာလူသက်တာနဲ့အတူတူပဲလို့အော်ဟစ်ကြွေးကြော်ကြပါတယ်။ဒရေသားဖြတ်ချတာဟာအသက်တစ်ခုကိုဖယ်ရှားလိုက်တာမို့ဘာသာရေးအရာလက်ခံမှုခက်တယ်လို့မေရီလန်းပြည်နယ်မှာနေထိုင်တဲ့မြန်မာဆရာဝန်ဒေါက်တာရေမင်းအောင်ကပြောပါတယ
်။ကျမတယောက်တည်းအမည်နဲ့ဆိုလို့ရှိရင်ကျမမှလည်းဒီလိုတို့ကျမမြင်တဲ့အမြင်ကနှစ်ခုကွဲပြားနေတယ်။ဟုတ်ကူမပြောရရင်ကျမမိမတယောက်ဖြစ်တဲ့အတွက်ကြောင့်ဒီခုလိုမျိုး legally လုပ်ပေးဖို့ဆိုလို့ရှိရင်မိမတယောက်အနေနဲ့ထောက်ခံသလားဆိုရင်ကျမ body ကျမရဲ့ decision နဲ့ပဲသွားမယ်ဆိုရင်ကျမထောက်ခံတယ် အဲ့လိုလဲဆိုဒီမျိုးသမီးတယောက်ရဲ့အခက်ခဲကိုကိုဘာမှမသိဘူးလေသူ့ခက်ခဲကိုသူကိုယ်တိုင်းနဲ့နားလဲမှာဒါကကျမမိမတယောက်အနေနဲ့ခံစားပြီးတော့ပြောလိုက်တာဒါပေမဲ့တခြားတစ်ချက်ကိုလေးကြံစဉ်းစားလိုက်တဲ့အခါကျတော့ကျမဆရာဝန်တယောက်လေးဖြစ်တယ်ကျမကိုးကွယ်တဲ့ဘာသာတရားရဒါဟာမလုပ်တဲ့အလုပ်တစ်ခုဆိုတာကျမလက်ခံလာတယ်လက်ခံထားတဲ့ကြောင့်ကျမကိုလာမေးလို့ရှိရင်တော့လက်ခံလားလက်မခံလားလို့မေးလို့ရှိရင်အဲ့လိုပဲအဖြေကိုနှစ်ခုအနေနဲ့ကျမပြောပြရမှာပဲကျမတယောက်အနေနဲ့ရေဘုရားဘာသာကိုးကွယ်တယ်ကျမဘာသာတရားရဲ့ကျမလိုက်စားတယ်ကျမကိုးကွယ်တယ်ဘာသာတရားတော့ကျမလက်မခံပါဘူးဟိုအကုန်လုံးကိုပြန်ပြီးခြုံငုံလိုက်လို့ရှိရင်တော့ဒါတက်ရှိပစ္စည်းတစ်ခုတက်ရှိလူသားဖြစ်လာမဲ့ကလေးဒရီသားလေးကိုဖယ်ထုတ်လိုက်တဲ့အတွက်ကြောင့်အမှန်တော့ကျမအမြင်တိုင်းပြောရရင်တော့မလုပ်တဲ့အရာတစ်ခုပါပဲ
ဗဂျီးနီးယားပြည်နယ်ကမက်ကီတိုနီကာကတော့သတိသားဖြတ်ချခွင့်ကိုဖက်ဒရယ်အစိုးရကဆုံးဖြတ်တာထက်ပြည်နယ်အစိုးရတစ်ခုချင်းစီကတိုက်ရိုက်ဆုံးဖြတ်တာကသာပိုပြီးတော့တင့်တော်တယ်လို့ယူဆတဲ့အတွက်ရိုဗီဝိတ်ဆုံးဖြတ်ချက်ပြန်ရုပ်သိမ်းပေးဖို့သူ့အနေနဲ့တရားရုံးချုပ်ရှေ့မှာလာရောက်ဆန္ဒပြတာဖြစ်တယ်လို့ပြောပါတယ
် Yes I think that Roe v. Wade should be overturned and it should go back to the states to make the decision I think both pro life and pro
choice Roe versus Wade ကိုပြန်ပြီးရုပ်သိမ်းစေချင်ပါတယ်ပြည်နယ်ဆိုရတစ်ခုချင်းစီကပဲဒီလိုကိစ္စမျိုးကိုဆုံးဖြတ်တင်တယ်လို့ထင်တယ်။ဒေသဖြတ်ချခွင့်ကိုထောက်ခံတဲ့သူပဲဖြစ်ဖြစ်ကန့်ကွက်တဲ့သူပဲဖြစ်ဖြစ်ဒီကိစ္စအစည်းအရုံးလှုံ့ဆော်နေတဲ့သူတွေအနေနဲ့ပြည်နယ်ဆိုရရဲ့ဆုံးဖြတ်ဆောင်ရွက်မှုတွေမှာသူတို့အတန်တွေပေါင်းလို့လုပ်လို့ရပါတယ်။ဒီနည်းကပြည်နယ်ဆိုရနဲ့လူမှုတွေပို့ပြီးတော့ထိတွေ့ဆောင်ရွက်တဲ့ဤလည်းဖြစ်တယ်လို့အဆိုရဆုံးဖြတ်ချက်တွေမှာလူမှုပုံမပါဝင်နိုင်တဲ့ဤလည်းဖြစ်ပါတယ်။ကိုကတရေသားဖြတ်ချခွင့်နောက်ပြီးတော့ပယ်ဖြတ်တာမလိုချင်ဘူးဆိုရင်သက်ဆိုင်ရာပြည်နယ်အစိုးရကိုလက်ခံပြောပါပြည်နယ်အစိုးရဆိုတာကဖက်ဒရယ်အစိုးရကိုချဉ်းကပ်ရတာထက်ပိုပြီးတော့လွဲပါတယ
်လုံးလုံးဆယ်မှာတရေသားဖြတ်ချခွင့်အခွင့်အရေးနဲ့ပတ်သက်လို့တရားရုံးချုပ်တရားသူကြီးတွေရဲ့သဘောထားမူကြမ်းပေါက်ကြားတဲ့အဆင့်သာရှိသေးပြီးဒီပေါက်ကြားမှုအတိုင်းဆုံးဖြတ်ချက်ချမယ်မချဘူးဆိုတာမပြောနိုင်သေးပေမဲ့လို့လည်းတရေသားဖြတ်ချတာကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားကွဲလွဲမှုတွေနဲ့တင်းမာမှုတွေကတော့ပိုပြီးတော့ပြင်းထန်လာနေပါတယ်မက်ဆာချူးဆက်ပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်အဲလီဇာဘက်ဝါရန်ကတော့တရားရုံးချုပ်မှာ Republican သမ္မတတွေကခန့်ထားတဲ့တရားသူကြီးတွေအများစုရှိနေတာကိုအတုံးချပြီး Republican တွေဟာပြည်သူအများစုရဲ့ဆန္ဒကိုဆန့်ကျင်ဖို့လုပ်နေတာလို့စွပ်စွဲပြောဆိုပါတယ
် This is what the Republicans have been working toward this day for decades.
ဒီလိုလုပ်ဖို့ Republican တွေဆယ်စုနှစ်တွေနဲ့ချီပြီးစ조사နေတာပါတရားရုံးချုပ်မှာတရားသူကြီးအများစုနေရာရအောင်တေချာကြံစီဆောင်ရွက်ခဲ့တယ်လို့အခုသူတို့အများစုနေရာရချိန်မှာ American ပြည်သူအများစုမလိုလားတဲ့အရာတစ်ခုကိုပြောင်းလဲဖို့လုပ်တာပါပဲဒီနိုင်ငံတော်မှာအပြာရောင်ပြည်နယ်မှာပဲဖြစ်ဖြစ်အနီရောင်ပြည်နယ်ပဲဖြစ်ဖြစ်လူကြီးလူငယ်ဘယ်သူပဲဖြစ်ဖြစ်ပြည်သူတွေရဲ့69ရာခိုင်နှုန်းက Roe v. Wade ဆုံးဖြတ်ချက်ကိုဆက်ရှိစေချင်ပါတယ်တရားဥပဒေစိုးမိုးတဲ့နိုင်ငံတစ်ခုအနေနဲ့ပြည်သူတွေမှာအခွင့်အရေးရှိရပါမယ
်ကိုယ်ဝန်ဖျက်ချခွင့်ကိုဥပဒေကြောင်းအရခွင့်ပြုထားတာကိုပယ်ဖျက်ရေးဟာ Conservative တွေရဲ့ရည်ရှည်ရည်မှန်းချက်တစ်ခုပါလက်ရှိတရားရုံးချုပ်မှာရှိနေတဲ့တရားသူကြီး9ဦးမှာ6ဦးက Republican သမ္မတတွေလက်ထက်ခန့်အပ်ခဲ့တဲ့တရားသူကြီးတွေဖြစ်တာမို့အခုအချိန်မှာ Roe v. Wade ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့စ조사နိုင်တဲ့အခြေအနေဖြစ်လာတာပါဒီလိုပြန်ရုပ်တာဟာအမျိုးသမီးတွေရဲ့ဆုံးဖြတ်ပိုင်ခွင့်ကိုအလေးမထားတာဖြစ်တယ်လို့ဆိုပြီးဒုသမ္မတ Kamala Harris ကပြင်းပြင်းထန်ထန်ဝေဖန်ပါတယ
် If the court overturns Roe v. Wade it will be a direct assault on freedom.
တရားရုံးချုပ်က Roe v. Wade ကိုပြောင်းလဲပစ်လိုက်မယ်ဆိုရင်ဒါကအမေရိကန်တွေအလုံးရဲ့လွတ်လပ်ခွင့်နဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ဆိုင်ရာအခြေခံအခွင့်အရေးတွေကိုတိုက်ရိုက်ထိပါရကြပါလိမ့်မယ်။ Roe ဆုံးဖြတ်ချက်ကတရီသားဖြတ်ချခွင့်ကိုကာကွယ်ပေးထားသလိုအမျိုးသမီးတွေသူတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်ပိုင်ဆုံးဖြတ်ရွေးချယ်ခွင့်ကိုကာကွယ်ပေးထားတာဖြစ်ပါလေ။
ကိုယ်ဝေဖြတ်ချတာအပါအဝင်မျိုးပွားမှုနဲ့ဆိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေရရှိတာဟာအမျိုးသမီးတွေလူမှုအတိုင်းအဝိုင်းအတွင်းအပြည့်အဝပါဝင်နိုင်ရေးအတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ဒီကိစ္စကိုဆောင်ရွက်နေကြသူတွေကပြောဆိုကြပါတယ်။တကယ်လို့ Roe v. Wade ဆုံးဖြတ်ချက်ကိုပြင်လိုက်မယ်ဆိုရင်အမျိုးသမီး36တန်းရဲ့ဘဝတွေကိုထိခိုက်စေနိုင်တယ်လို့ဒေသဖြတ်ချခွင့်အခွင့်အရေးဆိုင်ရာကိစ္စတွေကိုအလေးပေးဆောင်ရွက်နေတဲ့ Planned Parenthood အဖွဲ့ရဲ့ Washington DC ရုံးခွဲအကြီးအကဲ Laura Myers ကပြောပါတယ်
။ It will disproportionately affect poor women.Women with resources will find a way to get on.
စီရင်နွမ်းပါတဲ့အမျိုးသမီးတွေပို့ပြီးတော့အထိနာပါလိမ့်မယ်။ငွေကြေးတတ်နိုင်တဲ့အမျိုးသမီးတွေကတော့လေရင်လက်မှတ်လေးဝယ်ပြီးတော့အဆင်ပြေတဲ့နေရာမှာကိုယ်ဝန်သွားဖြတ်ချလိုက်ရုံပါပဲ။စီရင်ရဲ့အမျိုးသမီးတွေသာပို့ပြီးတော့ခံကြရမှာပါ။
ကိုဝင်ဖြစ်ချတာကိုတရားဝင်ခွင့်ပြုသည်ဖြစ်စေမပြုသည်ဖြစ်စေအခြေအနေအကြောင်းကြောင့်ဖြတ်ချသူတွေကတော့ရှိနေနိုင်တာကိုခြောက်ပြပြီးတရားဝင်ခွင့်ပြုပေးထားခြင်းအဖြစ်အန္တရာယ်ရှိတဲ့ဒေသဖြတ်ချမှုတွေကိုကာကွယ်နိုင်သလိုအမျိုးသမီးတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်မှာဖြစ်တယ်လို့ဒေသဖြတ်ချခွင့်ကိုထောက်ခံကြတဲ့ကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုကြပါတယ်လူလူစစ်တမ်းတွေမှာကတော့အမေရိကန်ပြည်သူအများစုကဒေသဖြတ်ချခွင့်အခွင့်အရေးဆက်လက်ထားရှိကြကြတာကိုတွေ့ရပါတယ်ဘလို့ပဲဖြစ်ဖြစ်1983ခုနှစ်ကတည်းကတရားရုံးချုပ်မှာချမှတ်ခဲ့တဲ့အမျိုးသမီးတွေတရားဝင်ကိုယ်ဝန်ဖြတ်ချခွင့် Roe v. Wade တမိုင်းဝင်ဆုံးဖြတ်ချက်အပြောင်းလဲဖြစ်လာမလားကတော့စောင့်ကြည့်ရအောင်ပါပါတကယ်လို့ဒီဆုံးဖြတ်ချက်အတည်ဖြစ်လာရင်တော့ဒီနယ်တစ်ခုချင်းစီကပဲဒီကိစ္စဘယ်လိုခွင့်ပြုမလဲဆိုတာကိုတိကျဆုံးဖြတ်ကြရမှာဖြစ်ပါတယ်ပြည်နယ်90တဲကတဝက်လောက်ကတော့ကိုဝေဖြတ်ချတာကိုတားမြစ်လာနိုင်တယ်လို့လိလာသုံးသက်သူတွေကခံမှန်းနေကြတဲ့အကြောင်းကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝယ်ပြပါရှင်ကျွန်မခင်ပြူထွေးပါရှင်
ထွေးတင်ဆက်တဲ့ဒီအမျိုးသမီးကဏ္ဍကိုနားဆင်ပြီးမှတော့အခုတပတ်တုတ္တဆုံလင်အမေရိကန်တခွင်အစည်းအဝေးမှာအမေရိကန်မှာထရက်ကားကြီးတွေမောင်းဖို့ဘယ်လိုလေးလာတင်ယူခဲ့တယ်လဲဆိုတာနဲ့လုပ်ငန်းခွင်အတွေ့အကြုံတွေကိုဒီအင်ဒီယားနာပြည်နယ် Fort Wayne ကကိုသိန်းထွန်းအောင်ကပြောပြထားပါတယ်ကိုအောင်အောင်စီစဉ်တင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ပြည်ဖို့ဆောင်ရင်ကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ track ကမောင်းသမအလုံလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် track ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကို track ကမောင်းနေသူတူဖြစ်တဲ့ကိုသိန်းထွန်းအောင်ကိုမေးကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ပထမဆုံးအနေနဲ့ခဲ့တယ်ဂျင်းနဲ့ရဆိုင်ရခဲ့တဲ့ဟာလာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နဲ့ပါမစ်ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲစားတွေ့တယ်အဲ့မှာကျွန်တော်ဆိုရင်5လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူးနောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်တကယ်2ချိန်ဖြည့်မှကျွန်တော်လက်နဲ့ပါမစ်အောင်တယ်လက်နဲ့ပါမစ်အောင်ပြီးတော့လဲ license ရဖို့အတွက်တင်းနဲ့တက်ရတယ်တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကျော်လွှမ်းနိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့ land map မှာစဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေးခွန်းတွေကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်တဲ့တက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနီးကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကားသမားပေါ်ရအောင် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ဂျင်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါ owner operator တွေရဲ့လုပ်ပေါ့နော်သူကအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated run ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်သူကအဲ့ဟာကိုကျွန်တော်အခုက dedicated run လုပ်တာပေါ့နော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိကနေစက်ပစ္စည်းပြည်ပြင်ထင်းသေးရင်းနဲ့ပွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် truck ကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
စေကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမ်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းတနက်လုပ်လို့ကျွန်တော်မလုပ်နိုင်တော့ဘူးအဲ့တော့ကြောင့်ဒီလောက်ကိုကျွန်တော်ရွေးချယ်တယ်ဒီလောက်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့ညင်ပြီးတော့မှငါလည်းဒီလောက်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကတွေရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
် Truck ကလောကက Industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့အတွက်ဒီ Truck ကလုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီထွက်ကားလုပ်ငန်းကရပ်သွားမှာအဲကြောင့်ထွက်ကားတွေကစက်မှုလုပ်ငန်းရှိနေသေးထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းရနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့ဥတပိုင်းအောက်တပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဒီဒီလောက်ကလူတိုင်းကိုမောင်းလို့ရတော့ဗောနော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်ဆရာကြောင်းရရအလုပ်တွေလုပ်ခဲ့ရသလိုတဖြည်းဖြည်းကိုယ့်ဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရယ
်ကျွန်တော်18နှစ်ရှိပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုက operator နေရကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လောက်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်အတွက်ပေါ့နော်အဆင်ပြေဆုံးလောက်ကတော့ဒီလောက်ပါပဲဒီလောက်ကကျွန်တော်အတွက်အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရကာမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စန္ဒရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတဲ့ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကဟိုမူရီစေဘွားမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟောဗျာတောက်မယ်အဲတောက်ပြီးမောင်းမောင်းနဲ့ဒါမှမဟုတ်မူရီစေဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အမြဲတမ်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရလဲကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလဲဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ကုမ္ပဏီကနေကဲမီသွားစစ်ဆိုပြီးမှဆက်ပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်က movie server တစ်ခုသုံးဆွဲနိုင်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင် truck car log ကို AC လို့လုပ်ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကူညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်တာမကင်းလို့တော့ကျွန်တော်တို့ဒီ log ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းလေ
ဝင်ငွေကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလိုရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြပါရယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းကြိုအပြင်တခြားအိမ်တော်ရေးပြိပခတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလိုကံရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်17နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းဘွယ်လက်မှတ်မလို့ပဲတနည်းကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတာပါခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံလင် American တခွင်အစီအစဉ်ပါရှင်။အခုဆက်ပြီးတော့ဒီတစ်ပတ်သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍအတွဲလိုအပ်ချက်ကိုလေစွမ်းအင်လိုပြန်ပြင်းမြဲစွမ်းအင်နဲ့ဖြည့်ဆည်းပေးနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့ဂျပန်အနဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကဏ္ဍပေါင်းဒီပြန်ပြင်းရဆွမ်းရင်ဖြစ်တဲ့လေးဆွမ်းရင်ကိုဘလို့အစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်လဲဆိုတော့ဂျပန်နိုင်ငံအန်နဝဘူမိစိတ်ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပါ
ဒေါက်တာမိုးချော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်စွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်။ဒီစွမ်းအင်ကိုဒီမြန်မာနိုင်ငံမှာပြောင်းလဲပြီးသုံးမယ်ဆိုလို့ရှိရင်သုံးလို့ဖြစ်ပါမလား။အဲ့ဒါလေးနည်းနည်းစပြီးတော့ပြောပြပေးပါ
။ဟုတ်ကဲ့ခင်ဗျာ။ဟိုမြန်မာနိုင်ငံမှာဆရာစစ်ကအရေးကြီးပေါ့နော်။အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်မှတ်တယ်။အဲ့ဒါအတွက်ကိုကျွန်တော်တို့ရေအားလျှက်စစ်နဲ့သုံးခဲ့တဲ့ဥစ္စာလည်းနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်အဲ့ဒီအပိုင်းကလည်းရလျက်စစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီမယ်အခုချိန်မှာပတ်ဝန်းကျင်အတွက်လည်းထိန်းသိမ်းရခဲ့တယ်လို့ဒီကနေဒီရှိတဲ့အပိုင်းတွေလည်းရှိပါတယ်ပုံကျစိတ်လည်းရှိတာပေါ့နော်အဲ့တော့အဲ့ဒါလေးတွေ့စဉ်းစားတဲ့အချိန်မှာဒီပတ်ဝန်းကျင်လည်းတန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာတယ်လို့ဆိုလာပြီးတော့ဒုတိယပုံကျစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပတ်ဝန်းကျင်အတွက်လည်းအရန်ကိုကောင်းတဲ့လေအားပေါ့နော်လေအားကအခုအရန်ကိုခေစားလာပါတယ်ကျစားလာတဲ့အတွက်ကြောင့်မလို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးကြီးကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံးခဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နှိုင်းရှင်ကြည့်ပြီးတာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါလေဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလေအားလျှက်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်တင်းတလန်တို့ဘယ်လ်ဂျီယံတို့နိုင်ငံတွေလောက်လေအားကစိတ်တိုင်းကြကြတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့သုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေယာဉ်လျှက်စစ်ကိုဒီကမ္ဘာနိုင်ငံမှာသုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလဲ
မြန်မာနိုင်ငံတစ်ပြည်ကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလေယာဉ်လျှက်စစ်ရှိတဲ့အသုံးနိုင်မယ့်နေရာတွေကကန်ရိုလန်တကြောတွေပါခင်ဗျာကန်ရိုလန်တကြောတွေမှာသေချာစနစ်တကျပေါ့နော်ဒီဘူမိဗေဒမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်းဆောင်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုတေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ဘာလို့စနစ်ကြထုတ်ထားတာမရှိတဲ့အတွက်အဲ့ဒီဘိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီဘိုင်းမှာပဲဒီရေထဲမှာတန်းစပ်မှရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပူရတဲ့အတွက်ကြောင့်မလို့ပိုပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘက်မှာအခြေခံကြတဲ့မြေပုံကမရှိဘူးဆိုတော့ public ကလုံကဏ္ဍအနေနဲ့ကလုတ်ဖို့တော်တော်လေးခက်ခဲပါတယ်ဆိုတော့အဲ့ဒီဘိုင်းကိုမြန်မာနိုင်ငံအပိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆို9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျှက်စစ်ကဒီပေါ့နော်ဒီတိုင်ကြီးတွေတစ်ခုချင်းတစ်ခုချင်းအာထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလုတ်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရင်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာရဲ့အားလုံးက3နှစ်ကနေပြီး9နှစ်ကျော်ထိကြာပါတယ်ခင်ဗျာအဲ့ဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရာဒီလေအားလျှက်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမလဲ
ဟုတ်ကဲ့ခင်ဗျာဒီဟိုစွမ်းအင်နိုင်ငံတကာစွမ်းအင်ဒီဟိုအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီကြံခဲ့တဲ့ပြည်သူအစိုးရဒီကိုအရှင်ခန်းစားတင်ထားတဲ့ဥစ္စာမှာစနစ်ကြတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျာအခုကျွန်တော်ရဲ့ဟိုနောက်ခက်ဒီမှာလည်းကြာနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးတော့ကန်ရိုရန်တစ်ချောက်ပေါ့နော်ရခိုင်ကန်ရိုရန်တစ်ကျော်လုံးကပြောရရင်အကောင်းဆုံးနေရာထဲမှာပါပါတယ်ပြီးတော့အေရာဝတီမြို့ဝကျွန်းပေါ်ကကန်ရိုရန်နေရာလေးပြီးတော့တနင်္လာရီမောင်းကနေသွားပြီးတနင်္လာရီကန်ရိုရန်တစ်ချောက်ဆိုတော့မြန်မာနိုင်ငံရဲ့ပြည်နယ်ကန်ရိုရန်တစ်ကျော်ပါပဲခင်ဗျာတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘယ်လိုပါလဲလေအားလျှက်စစ်ထုတ်လောက်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်နဲ့ဆိုင်နေနေပို့ပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခွက်ကပူတာအုံပတ်ဝန်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခွက်အစုံပူတာအုံပတ်ဝန်းကျင်ကြောကတော့လေအားကောင်းတယ်လို့မြေပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျှက်စစ်သုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါအ
ဲပထမတော့လေအားကောင်းဆုံးမကောင်းတဲ့ဆိုတော့ဥစားဘူးနဲ့လနဲ့ချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတိတိကျကျတွက်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်ထောင်တဲ့ဥစ္စာကြောင့်တိုင်တစ်ခုတစ်ခုချင်းကနေပြီးတော့ဘာဒလက်တွေလာမယ်ဒလက်အကြီးတွေပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်အကြီးတွေလာမယ်ပြီးရင်တိုင်ကနေမှဒီစနစ်တကျကျိုးတွေနဲ့တွေ့တန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားသွားမယ်ဆိုဒီတိုင်ကိုရှုပ်ဖို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအခက်အခဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကသုံးပုံမှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်။အဲ့တော့မြေကြီးရဲ့ခန္ဓာရင်းအတိုင်းပဲလေအားရဲ့အပန်းစောင့်ပြီးတော့မော်နီတာလုပ်ပြီးတော့တိုင်းပဲပြီးရဲ့နောက်မှာမှသေးချာစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုနဲ့အနည်းဆုံးဖြစ်တဲ့ပုံစံငွေနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေချုပ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်တစ်နှစ်3နှစ်ဆောက်တည်ဆောက်တဲ့ပိုင်းတွေကိုသွားမှာမယ် တိဆောက်တဲ့ဘိုင်းမှာလည်းဒီဒလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျာကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကဘာလဲဆိုတော့ဒီဇိုင်းကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြီးတော့တခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံရိုက်တဲ့အရာကိုမရဘူးဒါပေမဲ့ကောင်းတဲ့ဟာလေးတခုတော့ရှိတာပေါ့နော်တရုတ်နိုင်ငံကအခုဒီကျန်ခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတက်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့တဲ့ပစ္စည်းကျွန်တော်ကလည်းလည်းကူနဲ့ဈေးတက်လာရမယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့ပြင်မှာ
โอเคဆိုတော့အခုလေယံခက်စစ်ကိုပေါ့နော်ဘာကြောင့်များအကြံပြုတာပါလဲကမ္ဘာနိုင်ငံတွေမှာဟိုဘလို့ပြောင်းနေတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
ဟုတ်ကဲ့ခင်ဗျာအဓိကတော့ကုန်ကြစည်ပေါ့ကုန်ကြစည်ကဒီလေယံလက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကမ္ဘာပေါ်မှာဆိုလာပြီးရင်ဒုတိယအနည်းဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့လက်စစ်စီမီတာကတည်းနည်းနည်းပဲပုံများတယ်လေယံလက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေညောရက်စစ်ကိုတကယ်ပေါ်ပေါ်များများတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပ
ါဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြင်းမြဲစွမ်းအင်ဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေရလျက်စစ်ရမယ်ကန်ရီရန်ဒေတာပြီးတော့ရေရလျက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့အကြောင်းအဲ့အပိုင်းတွေဖြည့်ချပြီးလုပ်မယ်ဆိုရင်မြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျက်စစ်ကိုလို့တကယ်ကိုပြန်ပြင်းမြဲစွမ်းအင်ကိုရတဲ့အပြင်ကိုသူ့ဟာသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင
်ဗျကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်းဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်အင်ကန္တာအတွက်နေရာတက်ရှိဖို့အားကိုးနိုင်တဲ့အကြောင်းဒေါက်တာမိုးကျော်သူကပြောပါတယ
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပါရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ VOE ကိုစာရေးသားဆက်သွယ်လိုတဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့တောက်ကြညနောက်ဆုံးရသတင်းချင်းချက်ကိုပြောပြပေးပါမယ်ရှင်။ယူကရိန်းနိုင်ငံမရီယိုပိုမြို့နယ်အဲဒီကအဇော့ဖ်တမနီဆိုင်မှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွယာကိုရွှေ့ပြောင်းမှုအတွက်တတိယအကြိမ်ကယ်ဆယ်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေပြီလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကလုံခြုံရေးကောင်စီကိုမနေ့ရက်ကပြောပါတယ်။အခုတစ်ပတ်အတွင်းမှာဒီအဇော့ဖ်တမနီဆိုင်ရုံကအရက်သား100ဦးနဲ့အနီးနားတဝိုက်နေရာတွေကနေပြီးတော့အရက်သား400လောက်ကိုကုလသမဂ္ဂနိုင်ငံတကာကြက်ချီနီကော်မတီဖွဲ့တို့ကဘေးလွယာကိုပြောင်းရွှေ့ပေးနိုင်လိုက်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသညှိနှိုင်းဆွေးနွေးပွဲကိုဒီကနေ့ကမ္ဘောဒီးယားဖနွန်ပင်မြို့မှာကျင်းပပါရယ်အကူအညီပေးရေးကိစ္စမှာအဟန့်အတားတွေအများကြီးရှိပေမဲ့တိုးတက်မှုတော့ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ဘရက်ဆမ်ဟောမှပြောပါရယ်အလူရှင်နိုင်ငံတွေအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံကြားအကူအညီပေးရေးသတ်မှတ်ချက်တွေတစ်ဖက်နဲ့တစ်ဖက်ကွဲလွဲမှုတွေရှိနေတယ်ဆိုတာကိုလည်းဒီသတင်းစာရှင်းလင်းပွဲအပြီးမှာဒီအာဆီယံအထူးကိုယ်စားလှယ်ပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုနဲ့ဒီထိုးစစ်တွေကြောင့်အင်းဒီချင်းထိုင်းနိုင်ငံကိုထွက်ပြေးလာတဲ့မြန်မာတိုင်းသားဒုက္ခသည်တွေကိုနေရက်အတင်းကျပ်ပြန်ပို့တာမဟုတ်ပဲအကာအကွယ်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကထိုင်းအစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်ဒီတောက်ချာညအတွေ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွေ့အစီအစဉ်ထုတ်လွှင့်မှုကတော့အမတ်စုမွန်ဖြစ်ပါတယ်ရုပ်တံနဲ့အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOE အစီအစဉ်တွေကိုနားတော်စတာဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာကင်းကွာလူရဆန္ဒပြေဝါကြပါစေ။ကျမမြတ်သင်အောင်ပါရှင်။
This program has come to you from the Voice of America, Washington.